ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။ကျက်တည်မင်္ဂလာအဖျားပြားနဲ့ပြည်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan yoma facebook page တို့ကနေဝင်ရောက်နားဆင်နိုင်မှာဖြစ်ပါတယ်။ကျွန်တော်ကတော့စက်ဝေရနိုင်ပါဒီကနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။အာရကန်ယိုမကရရှိထားတဲ့ဒီတစ်ပတ်သတင်းတွေမှာတော့ရှာပါမျိုးစိတ်တွေဖြစ်တဲ့ငမန်းနဲ့ငလေးကြောက်တွေကိုထိမ့်သိမ်းနိုင်ဖို့ဘူပေါင်းတစ်ခုကိုစတင်ရေးဆွဲနေပြီလို့ငါလုပ်ငန်းဦးစီးဌာနကသိရပါတယ်။ရခိုင်ပြည်နယ်မှာပြန်လည်တင်းမြက်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတစ်ရက်အနေနဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လာပါတဲ့လူနေထိုင်မှုဘဝရုပ်ပုံလွှာတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ရှားပါမျိုးစိတ်တွေဖြစ်တဲ့ငမန်းနဲ့ငလိပ်ကြောက်တွေကိုထိမ့်သိမ့်နိုင်ဖို့ငါးဖန်းစည်းသူတွေအနေနဲ့ပိုက်များမှာဖမ်းမိပါကပြန်လွတ်ပေးဖို့မဖမ်းစည်းကြဖို့မူပေါင်းတစ်ခုကိုစတင်ရေးဆွဲနေပြီလို့ငါးလုပ်ငန်းဦးစီးဌာနကသိရပါတယ်။မူပေါင်းရေးဆွဲနိုင်ဖို့ဇွန်လ18ရက်နေ့ကနေဇွန်လ18ရက်နေ့ထိငမန်ငလိပ်ကြောက်ရေရှိထိမ့်သိမ့်ကာကွယ်ရေးဆိုင်ရာအမျိုးသားအဆင့်လုပ်ငန်းကော်မတီအစည်းအဝေးတစ်ရက်ကိုပြုလုပ်ခဲ့ပြီးငါးလုပ်ငန်းဦးစီးဌာနနဲ့အပြည်ပြည်ဆိုင်ရာတက်တော်ဝါနဲ့အပင်ထိမ့်သိမ့်ရေးအဖွဲ့တားငတ်ထိမ့်သိမ့်ရေးအဖွဲ့ရန်ကုန်တက္ကသိုလ်နဲ့အခြားတက္ကသိုလ်များအရှိတောင်အာရှငါးလုပ်ငန်းအဖွဲ့ချုပ်တို့ကပူးပေါင်းရေးဆွဲခဲ့တာဖြစ်တယ်လို့လည်းသိရပါပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မှာပြန်လည်တင်းမြက်ရေးတင်ငင်အေးချမ်းရင်းနေဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတစ်ရက်အနေနဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်ကြောင်းဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမ္မတရုံကတည်င်းထုတ်ပြန်ခဲ့ပါတယ်။အဆိုပါလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ ERSA ရဲ့ကြမ်းဖက်တိုက်ခိုက်မှုများဖြစ်ပွားပြီးနောက်လူခွင့်ရေးချိုးဖောက်ကြောင်းဆွဆွဲချက်များရင်းနှင်းဆက်ဆက်သည့်ကိစ္စရပ်များကိုစုံစမ်းစစ်ဆေးမိဖြစ်ကြောင်းဖော်ပြပါရှိပါတယ်။အဆိုပါအဖွဲ့ရဲ့ဥက္ကဋ္ဌရာထူးကိုဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းရိုဆာရီယိုမန်နာလိုအားပေးအပ်ထားပြီးအဖွဲ့ဝင်ဖြစ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းကင်ဇိုအိုရှိမာနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းဦးကြီးဟောင်းဒေါက်တာအောင်ထွန်းသက်တို့ပါဝင်ပါရခင်ဗျာ။အဆိုပါကော်မရှင်ကိုပြည်တွင်းနိုင်ငံတကာမှဥပဒေနှင့်နည်းပညာကျွမ်းကျင်သူတွေကပံ့ပိုးကူညီဆောင်ရွက်ပေးတော်မူဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Yuma Radio Magazine ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရင်းစီစဉ်နေပြီးမှတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ဟပ်စေမဲ့တရင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာနေထိုင်တဲ့မျိုးနွယ်စုချင်းတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုတွေအကြောင်းကိုပေါ်လွင်အောင်ရေးသားတင်ဆက်ထားတဲ့ရခိုင်ပြည်နယ်တွေကခမီလူမျိုးတို့ရဲ့ရိုးရာဝတ်စုံနဲ့အစဉ်တစားတွေအကြောင်းကိုတင်ဆက်ပေးသွားမှာပါ။ဒီသတင်းဆောင်ပါကိုရခိုင်ပြည်နယ်အခြေစိုက်ယုံမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကဖေးပို့ထားတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တွေကခမီလူမျိုးတို့ရဲ့ရိုးရာဝတ်စုံနဲ့အစဉ်တစားတွေအကြောင်းတင်ဆက်ပေးသွားမှာပါ။သူတို့ရဲ့ဝတ်စုံတွေမှာပုံပေါ်တဲ့ဗန်းတွေအယောင်တွေကဘယ်လိုထူးခြားချက်တွေပါသလဲသူတို့တွေဘယ်လိုဝတ်စားစင်ရင်ကြသလဲရှေးခေတ်ကဝတ်စုံတွေနဲ့အခုခေတ်ဝတ်စုံအစဉ်တစားတွေဘယ်လိုကွာခြားချက်ရှိလာသလဲစားတာတွေကိုမြောက်ဦးမြို့နယ်နဲ့ပုံနာကျွန်းမြို့နယ်တွေကခမီတိုင်းရင်းသားတွေနဲ့တွေ့ဆုံမိမြန်ထားတာဖြစ်ပါတယ်ခမီတိုင်းရင်းသားတွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအများဆုံးနေထိုင်ကြပြီးအများစုကတော့တောင်တန်းဒေသတွေမှာတောင်ယာလုပ်ငန်းနဲ့အသက်မွေးကြတာပါရခိုင်ပြည်နယ်ထဲမှာရှေးရခင်ကနေထိုင်လာတဲ့လူမျိုးဖြစ်ပြီးကိုယ်ပိုင်ယဉ်ကျေးမှုနဲ့ရက်တည်နိုင်တဲ့တိုင်းရင်းသားတွေလည်းဖြစ်ပါတယ်ခမီတိုင်းရင်းသားတွေဟာအမျိုးသားအမျိုးသမီးရိုးရာဝတ်စုံအစဉ်တစားတွေကိုကိုယ်တိုင်ရက်လုပ်ပြီးမျက်မျက်နှာနှာဝတ်ဆင်ဂုဏ်ယူလေးရှိကြပါတယ်ခမီတိုင်းရင်းသားနေအိမ်တိုင်းလိုလိုမှာလက်ရက်ကန်ဆောင်ထားလေးရှိပြီးအမျိုးသမီးတွေကကိုစိတ်ကူးစိတ်တန်အတိုင်းပန်းကွက်တွေအယောင်တွေပုံဖော်ရက်လုတ်တက်ကြပါတယ်ကိုအင်ကာအောင်ကခမီအမျိုးသားဖွံ့ဖြိုးတိုးတက်ရေးတက်ကြွလှှရှားသူတယောက်ပါ ခမီလူမျိုးတို့ရဲ့ဂီတာအနုပညာနဲ့ရိုးရာတလေထုံးစံတွေကိုစောင့်ရှောက်ဖို့ဦးဆောင်သူတယောက်လည်းဖြစ်ပါတယ်။ခမီလူမျိုးတို့ရဲ့ဝတ်စုံအကြောင်းကိုသူကအခုလိုပြောပြပါတယ်
။အမျိုးသားအမျိုးသမီးဝတ်စုံဆိုကျွန်တော်ရှိပါတယ်။အဲဟာဆိုကျွန်တော်ကနေပြီးတော့တောင်ကားထပြီးဝါခွင့်ဝင်နေပြီးတည်တန့်ရှင်မောင်လို့ပြီးကျွန်တော်တို့ကခုရဝက်စုံကိုကျွန်တော်တို့ဝက်ဆောင်ခဲ့ပါတယ်အဲ့ကမမဝက်စုံရှိရဲ့ယောက်ျားဝက်စုံရှိရဲ့ပြီးကသူမနဲ့သူအရီအလိုက်ပါရင်ဘယ်ပုံစံမျိုးမမဆိုတဲ့ဘက်ဝယ်ရဘူးလေယောက်ျားဆိုတဲ့ဘက်ဝယ်ရဘူးလေဆိုတော့နေပြီးကခွေခါလေးထားပါတယ်ဒီကယောက်ျားဆိုတဲ့နေပြီးကျွန်တော်တို့မှနေပြီးပတ်တရီလို့ခေါ်ရနေပြီးမော့ပြီးမဟုတ်ပြီးနေပြီးကျွန်တော်ကနေပြီးအတောင်ခုနှစ်တောင်ပေါ့နဲဒီဘက်ခန္ဓာတောင်ကိုကျွန်တော်ကနေပြီးဝဲရဝဲဆောင်နေနေပြီးပဲပြီးကျွန်တော်ကရဲ့ပစတိလေးတော့ကျွန်တော်မှရှိခပါတယ်အခုကနေပြီးခိုင်းနေလေနင်းလေဆိုတော့ကျွန်တော်ကတချို့ကမောင်းပြီးဝဲခဲ့တယ်တချို့ကနေပြီးကတရဝဲခဲ့ပါတယ်ရဲ့ပစတိလေးရှိပါတယ
်ရက်လုတ်တဲ့ခါမှာတော့ရိုးရာတန်တာရီပုံမြင်တွေထင်ရှားတဲ့အမတ်အသားတွေဖြစ်တဲ့ယာတိပန်းတွေအမျက်တနိုးထားရှိတဲ့သဇင်ပန်းတွေကိုပုံဖော်ရက်လုတ်ကြပါတယ
်ခုကရာဇဝန်နဲ့ပဲဖော်ဆောင်ထားစော်ဒီလေးရှိပါတယ်အကွာတီရဲ့ပစတိသဇံပန်းတွေဒီဘီဦးမှာကျွန်တော်တို့ရခိုင်ပြည်အတိုင်းတန်နဲ့ဆိုပြီးတော့နေပြီနဲ့ဟိုသဇောင်ပန့်ကိုတော့ကရခိုင်ဖက်ဖက်ခမင်ဖက်ဖက်မလို့ဖက်ဖက်အားလုံးပါလေသဇောင်ပန့်ဆိုတော့နေပြီကျွန်တော်အသုံးများခဲ့ပါတယ်။ရဲကျွန်တော်နေပြီကျွန်တော်သဇောင်ခက်ကီလို့ခေါ်ပါတယ်ကျွန်တော်ခမင်လို့ဆိုပြီးပါနဲ့ခက်ကီပါဆိုပြီးကျွန်တော်သဇောင်ပန့်လို့အမည်ရပါတယ်။ရေချင်တိကိုလေကျွန်တော်ကနေပြီဖွန်ဆောင်တုန်းနေပြီကအောင်ဂျီတိမှာပါတပင်တိမှာပါဒီပိုင်းကောင်းမှပန့်ဆိုပန့်ကအစနေပြီပဲဖွန်ဆောင်မှုတိကိုလေကျွန်တော်တို့ကနေပြီရန်တိကိုလေကျုံဝင်ပါတယ်ကျွန်တော်ဟိုကျွန်တော်တို့ခမင်းလူမင်းမဆိုကြပါနဲ့ကျွန်တော်တို့ဒီနေနယ်လာကနေရဟာလို့ပြောတော့ပရော့ပိုင်းပဲပုံစံကနေရဟာသာနေနယ်လာနဲ့စီပြီးလေကျွန်တော်တို့မှနေပြီးကရပိုင်းပုံစံမျိုးတွေပုံစံမျိုးတွေလေကျွန်တော်မှရာလို့ဆိုတွေလေရှိတတ်ပါတယ
်ခမီလူမျိုးမိသားစုတိုင်းမှာကိုယ်တိုင်ဝတ်ဆင်ဖို့ဝတ်စုံတွေကိုကိုယ်တိုင်စိုက်ပျိုးတဲ့ဝါကချင်းမြင်ထုတ်ယူပြီးကိုယ်တိုင်ရက်လုတ်ကြတယ်လို့မြောက်ဦးမြို့နယ်ကျင်းချေရွာကအသက်80ကျော်ဒေါ်မလဖြူကပြောပါတယ်
အဲ့ခေါ်ဝါနဲ့ဆိုကေဝါကိုခိုက်ဖို့ဝါကိုခိုက်ပြီးဘာနေပူဆဲဖို့နေပူဆဲပြီးဘာငါထုံဆဲနဲ့ခါဖို့ဖောက်ဖောက်ဖောက်ဖောက်ဖောက်ခါပြီးမှအမှုကိုရအမှုကိုလုံလုံပဲလုံလို့ထားရရရောင်းနဲ့မှုရဲမှုလို့ရောင်းမှုပြီးကေအရာပဲလို့ခေအခန်းလုံးတွေခေအခန်းလုံးပြီးမှလာရရဆန်ကိုကိုလို့ရမှာနှိုက်သေးနှိုက်ပြီးမှအရာနှိုက်ပြီးမှအရာပဲလို့လုံးမှာပဲတော့လိုက်ဝါနဲ့ဆိုရင်ဝါခွဲနဲ့ဝါကိုဆိုရင်ပြပအစာချိပ
ါချီရပါမယ်လူကျင်တဲ့အကြောင်းရဖို့အတွက်တော့တစ်ခေါက်တွေကိုအမုံလုပ်ပြီးကြိုချက်တဲ့အရည်ထဲမှာထည့်ပြီးဈေးဆိုးရတာပါခမီလူမျိုးတွေကတော့လမှုပင်နဲ့ပင်လယ်စည်းပင်ကခေါက်တွေကိုခြီးဈေးဆိုးဖို့တုံးကြတယ်လို့ပြောပါတယ်ဈေးဆိုးပြီးတဲ့အခါတော့ရက်လုံနိုင်တဲ့အမဲရောင်ခြီးကင်းတွေကိုအောက်ခံအယောင်ဖြစ်သုံးပြီးတခြားအယောင်တွေအစင်တွေရဖို့အတွက်တော့နိုင်ငံခြားကရောင်စုံချီကိုဝယ်သုံးကြတယ်လို့ပြောပါတယ်။ချီကနေပြင်ဆင်ပြီးတဲ့အခါမှာတယောင်တစ်မျိုးစီရစ်လုံးနဲ့ထည့်ပြီးလက်နှစ်ဖက်နဲ့ရက်ဖို့အတွက်ပြင်ဆင်ရတာပါ။အ
ကဲသမားရောလာမဒီစိုက်ပံကိုရုပ်စောလာမဒီဘကဝလုံးဒီဝလုံးရှာငေးစနဲ့ရောင်ဖောက်ဖို့စောအထောက်ခေနဲ့အောက်ခေနဲ့လုံးတော်ပဲဖောက်လို့ရိုင
်းလက်နှစ်ဖက်နဲ့ပဲရက်လုတ်ကြတာဖြစ်တဲ့အတွက်ဝတ်စုံတစုံစာပြီးမြောက်ဖို့အတွက်အနည်းဆုံး15ရက်ကတလားလောက်ထိအချိန်ယူကြရပါတယ်။သုံးဆွဲတဲ့ချီအမျိုးအစားနဲ့အလေးချိန်ပေါ်မူတည်ပြီးဝတ်စုံရဲ့တန်ဖိုးကလည်းမြင့်မားလာတာပါ။အိမ်မှာကိုယ်တိုင်ရက်လုတ်နေတဲ့မတ်တန်တာအေးကတော့အခုလိုပဲရှင်းပြထားပါတယ်
။အွန်ဂျီဒီဆိုကြပါလေအွန်ဂျီပဲပစုပိုက်လို့ရှိပါလေ။ရဘဆိုဘဲဆိုကတော့ဖုန်းခေးပါဆီလောက်ခေးနေတာဆိုပါရဟန်းကတော့ဖုန်းခေးဟောဆိုလေတလာခွေတလာရလို့ရရရပါတယ်တော့နဲ့အုံးကြီးဆိုကလေးတော့ဟိုမှာ
လောင်းနေတဲ့တ
ဲ့တတိကိုဘလောရဘလို့ဆိုကပဲတခါတော့ကနေသေးစားပါပါတယ်ဒီမှာလာခွေတလာရလို့ကပါတယ်ရောကလေးတော့ခနေထွက်ဆိုင်တော့ပြရပါတယ်အဲ့တပိကိုကြားကေနဖုန်းခေးတော့ခါတော့ပါတယ်တော့တော့ခေတ္တကတော့ပျော်ခေအလိုက်ပါရောင်းတို့ကခေအလိုက်ပါလားခေကောင်းကောင်းရောက်ပါလေတော့ခနဲ့တော့ခြေတော့လောက်ပေါက်ပါလေရောလောက်ပေါက်ပါလေမမကပူလို့မြောက်ပါလေရောက်တော့ကတခုတည်းပါအုံးကြီးတခုတည်းပါရောက်တော့ကဒီလောက်သေးကြီးမမြောက်ပါမမလောက်ပါလေဇီလေတော့မမြောက်ပါတော့ပေါင်းခွေးဆိုဝယ်လို့ရပါရောက်ချက်မှာကမမမဆိုရင်ငေါတော့ခေါ်တော့အနည်းဆုံးပါပဲပြခေတမရူရူခေပါသိအကောင်စားခေဒီဆိုခနဲ့တော့ရှက်တော့ပေါပါအင်းတိုင်းမှာရာဖလေးရပါလေ ဒါကိုမှလူရှိခမရပါတယ်အမေတဲ့စီပေါ်တော့ခါကမရပါဘူ
းခမီးအမျိုးသမီးတွေဟာငွေထဲအစင်တစားနဲ့ခြေသားဝတ်စုံကိုတွဲဖက်ပြီးဝတ်ဆင်ကြပါတယ်အမျိုးသမီးတွေရဲ့ဝတ်စားဆင်ရင်မှုကိုကိုအင်ကအောင်ကအခုလိုရှင်းပြထားပါတယ
်ဟိုမမဝတ်စားဆောင်ရမှုနဲ့ပြရဖို့ဆိုကြပါနဲ့အဓိကတော့ကျွန်တော်တို့ခမီးတိုင်းရင်းသားအနေနဲ့ဘာနဲ့ဟိုကျွန်တော်ကနေပြီးငွေကိုဝတ်ဆောင်လေးရှိခဲ့ပါတယ်ဆွေကလို့ကြားကြလေတော့နေပြီးကငွေဘရာပါနဲ့ရငွေဘရာနေပြီးရအခုဆိုကြတဲ့ခါငွေဘရာကတော့ကောင်းကောင်းရှာလခပါပဲဒီကိချင်ဒီမှာတော့ကျွန်တော်ကနေပြီးရှာကြတဲ့နေပြီးတကယ်အရေကြီးပွေးလန်းသဘောတီးမှာကတော့ခါကြအခုဝယ်ခဲ့ပါသေးတယ်ဒီချင်ဒီပ
ါဒီလိုဝစ်စင်တဲ့နေရာမှာလဲယာဒီအလိုက်ဝစ်စုံကိုယာဒီပန်းပွင့်နေတဲ့ပုံဖော်ရက်လုပ်ပြီးဝစ်စင်ကြတယ်လို့ဆိုပါတယ်
ပန်းဆိုတာနေပြီးကျွန်တော်မှခက်ကီပါဆိုရဲသဆောင်ပန်းပါနဲ့ရပြပုံစံမျိုးဒီအဲဂန်ကောပန်တီပုံစံမျိုးဒီရပြီးကျွန်တော်တို့ကနေပြီးစက်ကြတီရပြီးကျွန်တော်ကတီပွန်လာကိုဆိုတော့နေပြီးဟိုရှေးရာဇဝံနဲ့အငင်ပန်တီကိုဖွန်ဆောင်လို့ရှိခဲ့ပါတယ်ຫນွေမိုးဆောင်ဆိုပြီးလေကျွန်တော်တို့မှနေပြီးလောက်ခဲ့ပါသေးတယ
်ခမီတိုင်းရင်းသားတို့ရဲ့ဝစ်စားစင်ရင်မှုတွေကိုအခုကာလမှာတော့ရိုးရပွဲတပင်းတွေနဲ့အခမ်းအနားတချို့မှာပဲဝစ်စင်ကြတာကိုတွေ့မြင်နိုင်တော့တယ်လို့သိရပါတယ်အခုလိုဝစ်စင်မှုနဲလာတာဟာရိုးရဝစ်စုံတွေရဲ့တန်ဖိုးကြီးမြင့်တာအပြင်ရရှိဖို့ခက်ခဲတဲ့အတွက်ရိုးရပွဲလန်းတွေမှာပဲတန်ဖိုးထားပြီးအလေးနက်ဝစ်စင်ကြတာလို့ပုံနာကျွတ်မျိုးစံပြရက်ကွက်မှာနေတဲ့မမအေးကတော့ပြောပါတယ
်။ဝဲတော့ဝဲဖိုက်ပါလေကလေးရအဝဲစောက်ကိုပဲဝဲတော့အဖောက်ကတည်းကမလုံးမခွန်ရဘတော့ဒီမိပါပျော်တော့ပျော်ပါလေဟောင်းဝဲရစပါလေကိုလူမျိုးတရားအနေနဲ့ပါအဝဲစောက်တိကိုဝဲတော့အဖောက်ဂုံတော့ဖိုက်မိပါလေ
ရိုးရရက်ကန်းပညာကိုမင်းကလေးတွေပဲတက်မြောက်ကြပြီးမိခင်တွေအဘွားတွေကသမီးမြေးမတွေကိုလက်ဆင့်ကမ်းတင်ပေးကြတာပါဒါပေမဲ့နောက်ပိုင်းမှာပညာရေးစီးပွားရေးခြေအနေတွေပြောင်းလဲလာတဲ့အတွက်တင်ယူလိုသူရှိပေမဲ့တက်မြောက်သူကတော့နေပါလာနေပါတယ်ဆယ်တန်းကျောင်းသူမညညိုတန်းကသူ့အနေနဲ့တင်လို့တက်ခဲ့ရင်စိတ်ကူးတွေကအတိုင်းဝတ်စုံတစ်စုံကိုဖန်တီးကြည့်ချင်နေပါတယ်
ကိုအရုံးပဲတဲခါဖို့ဆိုကြခုအပဲတော်လိုက်နေတဲ့ဒီဇိုင်းနာတီအပဲပုံစံမျိုးနဲ့နင်းနင်းခါဝဲစားအပဲပုံစံမျိုးနဲ့လောရှောက်ပါရဲ့
ခမီးအမျိုးသမီးတွေမှာတော့ရင်ကက်အင်ကြီးထမိန်ချုံတယ်တို့အပြင်ငွေသားနဲ့ပြုလုပ်ထားတဲ့အစင်တစားတွေကိုလည်းတွဲဖက်ဝစ်ဆင်ကြပါတယ်ခမီးလူမျိုးတို့ဟာရွှေကိုသုံးဆောင်လေးမရှိဘဲငွေသားထည်တွေကိုတန်ဖိုးထားဆင်ရည်လေးရှိပါတယ်ငွေသားကိုသုံးဆွဲတဲ့အတွက်ကျမ်းမာကြီးနဲ့ညီညွတ်တယ်လို့လည်းယုံကြည်ကြတဲ့အကြောင်းဒေါ်လာဖြူကပြောပါတယ်မြောက်ဦးမြို့နယ်ကျင်းချေကြီးရွာကကိုကျော်စံဝင်းကတော့ခမီးရိုးရာငွေသားအစင်တစားတွေရောင်းချတဲ့သူပါခေကာလအခြေအနေအရငွေစင်ငွေသားဒင်းကားတွေကိုမသုံးနိုင်ကြတော့ပေမဲ့ငွေနဲ့ကျိတ်ဆက်ပြီးပုံစံတူအစင်တစားတွေကိုပြုလုပ်ပြီးရောင်းချတယ်လို့ရှင်းပြပါတယ
်ကျွန်တော် PC တို့ကမှခပတ်ပါပါရဲ့ပြီးမှပြီးတော့ပြီးခဲ့ခီချင်းပါပါရဲ့ပြီးခဲ့မောင်းပါပဲပြီးခဲ့အရှိကျွန်တော်အရှိသုံးပေါ့မောင်းလို့ခေါ်ပါ
ရိုးရပုံစံလေးမပြည့်ရအောင်ပုံစံတူပြုလုပ်ရောင်းချနေရပေမဲ့တန်ဖိုးမြင့်နေသေးတာကြောင့်လူတိုင်းမဝယ်နိုင်တာကလည်းရိုးရဝတ်စုံနဲ့အစင်တစားတွေလူသုံးနေလာရတဲ့အကြောင်းတစ်ခုဖြစ်နေတယ်လို့ကိုအင်ကအောင်ကပြောပါတယ်။ခမီးလူမျိုးတွေအနေနဲ့အခုလိုရိုးရဝတ်စုံတွေဝတ်ဆင်မှုနေလာတာဟာခင်းနဲ့စီလျော်မှုမရှိတော့တာလည်းအကြောင်းတစ်ခုလို့မြင်ပြီးအခုချိန်မှာတော့တာမန်နေ့စဉ်ဝတ်စုံလို့ဖြစ်လာဖို့တိဖန်တီးဆောင်ရွက်ဖို့အိမ်မက်တွေရှိနေတယ်ဆိုတာအသေးချာပဲဖြစ်ပါတယ်။
ရူရာပွေးတီမှာမိခင်ပွေးလန်းတမောင်ဒီမှာဝဲရည်ဆိုတာနေပြီးခင်ဝဲစွန်တစုံကိုကောင်းဇီဂီဂီပေးရတော့နေပြီးခင်ကျွန်တော်ကရောက်ပွေးတီမှာဝဲနိုင်ပါနဲ့ရပြီးခင်ကျွန်တော်အေးဝဲစော်တီနေပြီးခင်ရှေးဟောင်းချရှေးအမွေနိုင်ကိုကောင်းနောက်ကြကြံခါတွေလို့ကျွန်တော်လည်းမောင်းပါတယ်ခိုင်းနဲ့လင်းလျော်စော်နင်းလျော်စော်ဝဲဖို့အတွက်ကိုလည်းမတောင်းတော်သေးပါခိုင်းမှာဝဲမခိုင်းလက်ခတ်ဝဲစော်တီကိုနေပြီးခင်လမ်းမှာဝဲလို့မဖိုက်ပိုင်ကျွန်တော်အဝဲစော်တီကိုလေးသနေပြီးခင်လမ်းမှာဝဲလို့မဖိုက်စော်တီရှိပါတယ်ဒါပဲဆိုကေအေးရှန်တီကနေပြီးခိုင်းနဲ့လင်းလင်းဆိုအဝဲစော်တီမဟုတ်သေးလို့ပါအေးနောက်ဆိုကေကျွန်တော်ကခိုင်လို့လင်းလင်းဆိုဇာပိုင်ဝဲရဖို့လေးဇာပိုင်ပုံစံမျိုးနဲ့ပေါ်ပူလာဖိုက်ဖို့လေးဆိုကိုနေပြီးကေကျွန်တော်ကနေကရိုဇာနေပ
ါယူမာရေဒီယိုမဂ္ဂဇင်းရဲ့အပတ်စဉ်ရေဒီယိုအစီအစဉ်ဒီမတင်ပြီးဆုံးပါပြီနောက်တရေပတ်များမှာလဲဆက်လက်နားဆင်ဖို့ဖိတ်ခေါ်ရပါတယ်ဒီအစီအစဉ်ကိုတရေများပေးပို့လိုတာဒါမှမဟုတ်ဝေဖန်အကြံပြုလိုတဲ့ဆိုရင် info@arganyoma.org နဲ့ yomaradio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09956027510ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့အစီအစဉ်ကိုဒီတင်မဲ့ရက်နာပါရစေ။တော်တော်ရှင်များကိုစိတ်နှပြကျန်းမာရွှင်လန်းနိုင်ကြပါစေခင်ဗျာ။